1386ခုနှစ်တပေါင်းလာပြီနေ့25နှစ်ပြည့်ဝိသန္ဒဓိဝတဝိနည်းပူဇာမင်္ဂလာအခါ၌ဟောကြားအပ်သောအနုမောဒနာ66တရားမြတ်ဗုဒ္ဓကတတမာဟိကလျာဏနိစ္စယံတံပရာယိကံပုံညာနိပရလောကတမိပဋိဌာဟောတိပါဏိနံယဘုဒ္ဓရဲ့အဆုံးအမတွေဟာမှန်ကန်တဲ့အတွေ့အကြုံတွေးနိုင်အောင်ဆုံးမထားတာဖြစ်လို့အခုလိုမွေးနေ့ကိုအကြောင်းပြုပြီးတော့ပေါင်းစုညီညာမိမိတို့အသီးသီးတတ်ဆွမ်းသမျှကုသိုလ်ယူကြသဖြင့်အသီးသီးသောဘုရားဘာသာဝင်သူတော်ရှင်များယဟန်တန်ခါများရဲ့တဏ္ဍာမှာကုသိုလ်တရားတွေဟာစုစည်းပြီးသားရရှိပြီးသားဖြစ်သွားတာဒါကဝန်တန်စရာအကောင်းဆုံးပါငွေကြေးတဏ္ဍပစ္စည်းဥစ္စာတွေဆိုတာတခဏမျှသာဖြစ်ပြီးသူမိမိတို့လူတန်းတဲ့ပစ္စည်းဝတ္ထုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့စေရနာတရားတရားတွေစွမ်းအားတွေဟာအလွန်ကြီးမားလာတယ်ဆိုတာကိုမြတ်စွာဘုရားကသာသိရှိပြီးဆုံးဖြတ်တော်မူတာဖြစ်ပါလေ။သာမန်ပုဂ္ဂိုလ်တွေအနေနဲ့ကတော့အပေါ်ယံကပစ္စည်းဝတ္ထုတွေလောက်ပဲမမောเสียလို့ထင်ကောင်းထင်ပါလိမ့်မယ်။တကယ်ကတော့အဲ့ဒါတွေဟာမမောเสียမဟုတ်ပါဘူး။အချိန်အတူတွင်းမှာအလုံးဟာပျက်စီးဆုံးရှုံးသွားနိုင်တာဖြစ်တော့ကြောင့်မိမိတို့အသီးသီးရဲ့တဏ္ဍာမှာဖြစ်တဲ့ပူဇော်ခြင်းဆိုတဲ့ပူဇာမင်္ဂလာကုသိုလ်ဟာဘဝတန်မြာမှာခိုင်မာတဲ့သွင်တတ္တိတွေနဲ့မိမိရဲ့ဒီပြုလုပ်သူပုဂ္ဂိုလ်အပီးပီးရဲ့နောက်မှာသာယာဝအနပါယိနီဆိုတာလို့အယိတ်ပမာအေးမြစေပြီးတော့လိုက်ပါနေမှာဖြစ်တယ်ဆိုတဲ့ဒေသနာတော်ဟာအင်တာမတ်မှတ်သားစရာကောင်းလို့လူတိုင်းလူတိုင်းရှင်တိုင်းရှင်တိုင်းဟာနေ့စဉ်ဘာလုပ်သင့်တယ်လဲဆိုရင်ရသော်ဘုရားကတတ္တမဟိကလျာဏနိစယံတံပရာယိကံလောကလူတွေကငွေကြေးတနာဟူတာစုဆောင်နေကြတာမြတ်စွာဘုရားကကောင်းမြတ်တဲ့ကုသိုလ်တရားတွေမိမိတို့ရင်ထဲရအောင်စုဆောင်ပါလို့ဒီလိုဟောတာ။ဘာဖြစ်လို့စုဆောင်ခိုင်းတာတော့ဆိုပုံညာလိပရလောကတမေပဋိဌာဟောတိပါဏိနံပရလောကလို့ဆိုတာတမန်အပြင်ကြည့်မယ်ဆိုရင်ဒီဘဝပြီးနောက်ဘဝလို့ထင်ကောင်းထင်ကြလိုက်မယ်။မဟုတ်ဘူးကုသိုလ်လုပ်ပြီးတဲ့နောက်အခါလည်းပဲပရလောကလို့ပြောရမှာ။လုတ်ပြီးတဲ့နောက်မှာကိုယ့်အတွက်ယတ္တိယာတစ်ခုဖြစ်လာဖြစ်ကုသိုလ်ကောင်းမှုဆိုဒီမှာပြုတ်လိုက်တိုင်းပြုတ်လိုက်တိုင်းဒီဘဝမှာလည်းကောင်းကျိုးချမ်းသာထုတ်လုပ်နိုင်တယ်။နောက်ဘဝမှာလည်းကောင်းကျိုးချမ်းသာထုတ်လုပ်နိုင်တယ်။တတ္တိယဘဝကစပြီးဘဝတိုင်းမှာလည်းလိုက်ပြီးကောင်းကျိုးချမ်းသာထုတ်လုပ်နိုင်တယ်ဆိုတာအဘိဓမ္မာသင်ကြားမှုတဲ့ပုဂ္ဂိုလ်ကံကြောင်းလေးလာမှုတဲ့ပုဂ္ဂိုလ်တိုင်းဟာသိရှိပါဒေဋ္ဌာဓမိကဆိုတာဒီဘဝမှာအကျိုးပေးတာကိုပြောတာအပ္ပရာယဥပပိစ္ဆာဆိုတာဒုတိယဘဝမှာအပ္ပရပရိယာယဆိုတာတတိယဘဝကစပြီးတဏှာမှာရှိနေသည်များကာလပတ်လုံးဆိုတဲ့ဒီစေရနာရဲ့သဘာဝတရားအောင်လျော့စွာလှုပ်ထားပြီးတဲ့နောက်ပိုင်းကစပြီးတော့ကုသိုလ်ကောင်းမှုရဲ့အချိုးကျစုကိုခံစားကြရမှာဖြစ်ပါတယ်။နောက်ဘဝထီအောင်ဆောင်နေဖို့မဟုတ်ပါဘူး။ပုံညာနိပရလောကတမိပဋိဌာဟောတိပါဏိနံကုသိုလ်ကောင်းမှုပြုပြီးတဲ့နောက်ပိုင်းမှာကုသိုလ်တရားစီတာနဲ့မိမိတို့ရဲ့အာကိုရအစ်စ်ဖြစ်မယ်ဆိုတဲ့မြတ်စွာဘုရားရဲ့ဆုံးမဩဝါဒကိုရင်ထဲနှလုံးထဲမှာမှတ်သားထားပြီးကုသိုလ်တရားဖြစ်ပေါ်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း